ဟုတ်ကဲ့ခင်ဗျာဒေါက်တာတူးကြဥဆောင်ပြီးတခြား KSPB ပါတီခေါင်းဆောင်5ယောက်ဟာဇူလိုင်လ16ရက်နေ့ကနေပြည်တော်ကိုသွားပြီးရွေးကောက်ပွဲကော်မရှင်အဖွဲ့နဲ့တွေ့ဆုံခဲ့စဉ်မှာကော်မရှင်ဥက္ကဋ္ဌဦးသိန်းစိုးကခုလိုပြောလိုက်တာဖြစ်တယ်လို့ဒေါက်တာတူးကြကကျွန်တော်ကိုပြောပြပါတယ
်ဘုဘောလင်းလင်းပေါ့ဗျာအဲကျွန်တော်ပါတီအနေနဲ့ပါတီလုံးကဆက်လက်ဆောင်ရွက်ပါဆိုပြီးတော့မှပြောကြပါတယ်ပြီးလို့ရှိရင်တော့ဒါဒီကော်မရှင်ကဆက်မှတ်ထားတဲ့အဲဒီဥပဒေမျိုးဥပဒေရှိတယ်။ဒါနဲ့ကိုက်နေတယ်ဆိုလို့ရှိရင်ပါဘယ်ပါတီဆိုလက်ခံတာပဲပေါ့။အဲလိုပြောပါတယ်။အဲ့တော့ကျွန်တော်တို့ကလည်းလည်းဒါပြကြတာပေါ့လေ။ဒီဥပဒေတွေနဲ့အဲလျော်မြအောင်ပုံမလို့အောင်ကျွန်တော်လုပ်ဆောင်နေပါတယ်ဆိုတော့ရှိပြခဲ့ပါတယ
်။ကချင်ပြည်တိုးတက်ရေးပါတီဟာလက်နက်ကင်အဖွဲ့ဖြစ်တဲ့ KIA နဲ့ဆက်ဆံမှုရှိနေတဲ့အတွက်ရွေးကောက်ပွဲဥပဒေနဲ့ညီဆွန်းနေတဲ့နိုင်ငံရေးပါတီအဖြစ်မှတ်ပုံတင်ခွင့်ပေးမှာမဟုတ်ဘူးလို့စစ်ဆေးရရဲ့ဝန်ကြီးတူဖြစ်တဲ့ဦးအောင်တောင်းကအခုလဆောစောပိုင်းမြကြီးနားမြို့မှာပြောဆိုလိုက်တာကြောင့် KSPB ပါတီရဲ့မှတ်ပုံတင်လျှောက်ထားမှုကိုပယ်ချလိုက်ပြီဆိုတဲ့သတင်းတွေထွက်ခဲ့ပါတယ်။ကချင်ပြည်နယ်တိုးတက်ရေးပါတီဟာနိုင်ငံရေးပါတီမှတ်ပုံတင်ခွင့်ကိုမေလကရက်ကလျှောက်ထားခဲ့တာဖြစ်ပေမဲ့အခုထိအခွင့်ပြုချက်မကျသေးပါဘူး။ဒေါက်တာတူးကြကတော့ရွေးကောက်ပွဲကော်မရှင်ထံကကြားခဲ့ရတဲ့အဖြေစကားကြောင့်အားတက်နေတယ်လို့ပြောပါတယ်။စစ်ဆေးရဝန်ကြီးပြောဆိုသွားတဲ့မှတ်ချက်နဲ့ပတ်သက်ပြီးဒေါက်တာတူးကြရဲ့အမြင်ကိုဆက်လက်ရှင်းပြတာကတော့ဒီလိုပါ။
ဒါတော့သူတို့ရဲ့သဘောထားကိုသူတို့ပြောတာပါတရားမဝင်ဘူးပေါ့ဗျာ။အဲ့တော့ဒါကော်မရှင်နဲ့ဆိုင်တဲ့လူပဲ။ခြားလူတွေပြောတာကတော့ဒါတရားမဝင်နိုင်ပါဘူး။တာဝန်မဲ့ပြောတဲ့စကားဖြစ်ပါတယ်။ဒါကော်မရှင်ကပြောတဲ့စကားဆိုတော့ဒါကျွန်တော်အလေးထားမှာပဲ။ဒါကခုကကျွန်တော်ကဖတ်ပုံတွေရဖို့အင်တန်ပြေကြတော့ပြီ။အခုပါတီလုပ်ငန်းတော်စတင်ပြီးလုပ်လို့ရနေပြီဆိုတဲ့အခါကျတော့ကျွန်တော်ပါတီရဲ့အနေအထားကိုအမှန်တိုင်းပေါ့လေအားလုံးသားလေဘောပေါက်ကြည့်ပါတယ်အချင်းနဲ့ချုံပြီးပြောမယ်ဆိုတော့ကျွန်တော်အင်တာအတက်နေပါလေ
ဒီရင်တစ်ခေါက်တွဲဆောင်ခဲ့ကြတဲ့နှုန်းကရုပ်ကော်ပွဲကော်မရှင်အဖွဲ့က KIO ရဲ့အတွင်ကူပြောင်းရေးကိစ္စကိုဆက်လက်ဆောင်ကြည့်ကျင်သေးတယ်လို့ပြောခဲ့ဘူးကြောင်းဒေါက်တာတူးကြကပြောဆိုပြီးကချင်ပြည်နယ်တိုးတက်ရေးပါတီကို KIO အဖွဲ့နဲ့ဆက်ဆက်ပြီးမစင်စားစီလို့ကြောင်းပတ်သက်မှုလည်းမရှိတဲ့အကြောင်းထပ်မံရှင်းပြခဲ့တယ်လို့ခုလိုဆက်ပြောပါတယ
်နောက်တစ်ခုကသူတို့ကရင်ကပြောခဲ့တာကဒီကေဝေတင်ကိုပြောင်းရေးကိုလည်းဆက်လက်ဆောင်ကြည့်တင်နေရစွာအဖြစ်တယ်။ဒါနဲ့ဒီအရေကတော့တို့လည်းအာကြီးကြီးပါပါမှုလေးဒါပြပြခဲ့ကြတာပေါ့။ဒီကေဝေနဲ့ဆက်ဆက်ထားတာဒါမမှန်ကန်တဲ့အကြောင်းကိုလေးဆက်ရှင်းပြခဲ့တယ်။ဒါတို့လည်းနားလည်ပြသကိစ္စဖြစ်တယ
်။လက်နက်ကိုင်အဖွဲ့ဖြစ်တဲ့ကချင်လွတ်မြောက်ရေးအဖွဲ့ KIU ဟာစစ်ဆေးရလိုလားတဲ့နေကြောင်တပ်အဖြစ်အသွင်ပြောင်းဖွဲ့စည်းရေးကိုခုထိလက်မခံသေးတဲ့အဖွဲ့ဖြစ်ပြီးဒေါက်တာတူးကြဟာ2009ခုနှစ်မှာ KIO ဒူဥက္ကဋ္ဌတာဝန်ကနေနှုတ်ထွက်ကကချင်ပြည်တိုးတက်ရေးပါတီကိုတီထောင်ခဲ့သူဖြစ်ပါတယ်ခင်ဗျာ။